အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာစိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီစိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအရေးယူဒဏ်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားတံခတ်ပိတ်ဆို့လိုက်တဲ့ကြေညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုတံခတ်အရေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အခုလိုအမေရိကန်အစိုးရဘက်ကမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ
်။ The State Department announcement is very welcome. It is overdue.It is time for
American Airlines ရဲ့ Vietnam ရဲ့အခုလိုကြေညာချက်ကိုအလွန်ပဲကြိုဆိုပါတယ်။အချိန်အောင်နောက်ကျနေတာပါ။ Ranger ရဲ့ပေါ်လူမျိုးတွန်းတပ်ဖြတ်မှုလူသားတွေအပေါ်ကြာဆွေးမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုဒီကမ္ဘာလုံးမှာရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီ။ဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေတာမကအယက်သားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားလာတဲ့ရာဇဝတ်ကျူးလွန်မှုမျိုးကိုဘယ်သူကမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝတိခံမှာမဟုတ်ဘူးဆိုတာပါ။ဒီကြေညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကြိုက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်
။အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုချိုးဆိုပါတယ်လို့ဒီဟာကတကယ်ကောင်းတော့တင်းပါတကယ်လူတွေကိုတတ်ချက်ခဲ့တဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့ဒီစစ်ကောင်ဆောင်တွေကတော့လုံးဝကဘာကနေစောင့်ခွက်မှဒီလိုရှုံချတင်ပါတယ်။အကုန်လုံးနိုင်ငံတီးတီးကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ကညှော်လင့်ပါတယ်။
ဘာမား Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့ဒီဟာတော့ဟိုကြိုဆိုတော့ဗောနော်ဒါတောက်တောင်ကြာနေပြီသူတို့အရေးယူမှခြားပြီးပေါ့ဒီဟာတော့နောက်တစ်ခုကကျွန်တော်နောက်တစ်ခုကျွန်တော်ကလည်းလည်းပြောပါမြင်လဲဆိုရင် symbolic ဖြစ်တဲ့အရေးယူမျိုးမဟုတ်ဘူးတကယ်ထိရောက်တဲ့အရေးယူမှုမျိုးကျွန်တော်ပို့လူလာတယ်ဗောနော်ဆိုတော့ဒါတော့ပထမခြေလန်တလန်းနေနဲ့ကျွန်တော်ကြူဆိုတယ်ပေါ့ EU တို့ဘာလို့ EU လဲဆိုတာမင်းအောင်လိုင်ကိုခြံထားတယ်ကြည့်အလုံးကသူတို့ဒီအမေရိကန်စပြီးဆိုပြုပြီးမင်းအောင်လိုင် EU ပြီးဆိုတော့ကျွန်တော်တို့ပြောလင်းတာပေါ့တခြားနိုင်ငံတွေကဒီအလားတူဆက်လုပ်လာမယ်နောက် EU ရဲ့နေရာမှာနည်းနည်းပုံပြီးပြင်းထန်တဲ့ EU မျိုးပြုလုပ်လာဖို့ကျွန်တော်ပြောလင်းတာပေါ့နော
်အပိုက်8031ကငယ်2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါဒီအဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့တိတာတဲ့အားကြီးလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်အလက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်ဒီဥပဒေအရလည်းအမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမဦးဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင်။